မင်္ဂလာညနေခင်းမှာတော်တာရှင်များရှင် VOA American တန်ရ2018ခုနှစ်စက်တင်ဘာလ24ရက်တနင်္လာနေ့ညနေခင်း VOA မြန်မာဘာသာစီစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညနေပိုင်းစီစဉ်တွေကိုကျွန်မများသတင်းအောင်ကတာဝန်တင်ဆက်သွားမှာပါရှင
်ကျွန်မသင်္ကီထိုက်ပါရှင်ကိုရနိုင်တဲ့အတူသတင်းတွေကိုကြီးညာမှာပါ American တရားရုံးချုပ်တရားသူကြီးအဖြစ်အမည်တင်သွင်းခံထားရသူ Brett Kavanaugh ကလိန်ပိုင်းဆိုင်ရာမတော်တရားလုပ်ခဲ့ပါတယ်လို့အမျိုးသမီးတဦးကထပ်ပြီးတော့ဆွဆွဲလိုက်ပါတယ်။အာဖဂန်မှာတော့တာလီဘန်အချင်းသားလက်ချက်နဲ့လုံခြုံရေးတပ်ဖွဲ့ဝင်၈ဦးသေဆုံးရပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေနားဆင်ရပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနားဆင်ရမယ့်သတင်းမှာဒီမှာတော့လာရှိုးတက်နေအရာရှိစစ်တဲမိသားစုတွေကိုဒီကနေ့မနေ့ပိုင်းတွေ့ဆုံတဲ့အခမ်းအနားမှာဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်က2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်လို့သူ့ရဲ့ရည်တည်ချက်ကိုထည့်သွင်းပြောဆိုသွားတဲ့အပေါ်ဘယ်လိုသုံးသပ်ကြပါသလဲ။
တကယ်ရည်တည်ချက်တို့ energy ရည်တည်ချက်တို့သူတို့ကလည်းနှစ်ဖက်လုံးကလည်းဟိုပြောင်းတဲ့ပုံစံမပေါ်ပါဘူးအရင်ကတော့ပြောင်းအခုလည်းပြောင်းနည်းနည်းလေးပို့ပြီးတော့အဲ့ဒါကိုပေါ်ပေါ်ရှင်းရှင်းပြောလာကြတ
ာတင်းစားဆရာတူဖြစ်တဲ့ဦးတီဟာစောကအခုလိုသုံးသပ်သွားတာပါနောက်ပိုင်းမှာပြည်စုံကိုနားဆင်ရပါမယ်ဒီသတင်းနဲ့အတူနားဆင်ကြရမှာကတော့ American သမ္မတ Donald Trump နဲ့ Iran ကောင်းဆောင်တွေဒီသတင်းပတ်တွင်တိစုံနိုင်ပွဲရှိတဲ့အကြောင်းNCA အပြည့်ရဲ့လက်မှတ်မထိုးနိုင်သေးတဲ့ရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်တို့ချင်းပြည်နယ်ဖလဲဝါမြို့နယ်စပ်ဒေသမှာဒီရက်ပိုင်းတွင်တိုက်ပွဲတွေဖြစ်နေတဲ့အကြောင်းစတဲ့သတင်းမှားတွေကိုစူးစီးတင်ပြပေးမှာပါအခုရင်ဆုံးတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုမတ်သိငီထိုင်းနဲ့ကိုရန်နိုင်တို့ကပြောပြပေးပါအောင်ရှင
်အမေရိကန်တရားရုံးချုပ်တရားသူကြီးအဖြစ်သမ္မတဒေါ်နယ်ထရန့်အမည်စင်းတင်သွင်းထားတဲ့ဖက်ဒရယ်တရားသူကြီး Brett Kavanaugh ကလိမ်မိုင်းဆိုင်ရာမတော်တရားပြုမူခဲ့ပါတယ်ဆိုတော့ဆွဆွဲချက်တဲ့အပေါ်မှာသမ္မတအင်ဂျီရောကရှုတ်ချလိုက်ပါတယ်1983-84ခုနှစ်ပညာသင်နှင့် Yale တက္ကသိုလ်အဆောင်ခံပါတီတစ်ခုမှာ Kavanaugh ကအဖို့အချွတ်လုပ်ခဲ့တယ်ဆိုတော့အမျိုးသမီးတဦးရဲ့ဆွဆွဲချက်ကိုအမေရိကန်အထက်လွှတ်တော်အမတ်နှစ်ဦးကစုံစမ်းနေတဲ့အကြောင်းမနေ့တနင်္ဂနွေနေ့နှောင်းပိုင်းမှာနယူးယောက်ကစာဆောင်ကဖော်ပြလိုက်တာပါနယူးယောက်ကစာဆောင်နဲ့တွေ့ဆုံမိမျက်မှုအတွင်းအသက်53နှစ်အရွယ် Deborah Ramirez ကဒီအဖြစ်အပျက်ကိုပုံဖော်ပြောပြပါတယ်။ Kavanaugh ကသူ့ရဲ့လေအင်ကန်နဲ့သူ့မရဲ့မျက်နှာကိုကတ်လာတာကြောင့်တွန်းထုတ်လိုက်တာမှာစန္ဒမပါဘဲကိုင်းမိသွားတာလို့ Deborah Ramirez ကပြောဆိုခဲ့တာပါ။ဒီတဲ့င်းအပေါ်ရှုတ်ချတဲ့ကြီးညာချက်တစ်စောင်းကို American သမ္မတအင်ဂျီရောပြောခွင့်ရကထုတ်ပြန်ပါတယ်။35နှစ်ကြာခဲ့ပြီဖြစ်တဲ့ဒီမပြုတ်နိုင်တဲ့ဒီဆွဆွဲချက်ဟာဆိုရင်လူကောင်းတယောက်ကိုဖျက်ဆီးပစ်လိုက်ဖို့ကြံစီတဲ့ဒီမိုကရက်တီရဲ့မဟုတ်မှန်ပူပေါင်းလှုပ်ကြံမှုကြီးဖြစ်တယ်လို့အင်ဂျီရောပြောခွင့်ရကူဖတ်ကပြောဆိုတာပါသမ္မတအင်ဂျီရောအနေနဲ့တော့တရားသူကြီးကက်ဗနော့ကိုခိုင်ခိုင်မာမာထောက်ခံထားစေဖြစ်တယ်လို့ကြီးညာချက်မှာပြောပါတယ်ရာမီရက်ရဲ့ဆွဆွဲချက်ကိုကက်ဗနော့ကလည်းညှင်းပါတယ်ဒီဆွဆွဲချက်ကအခြေမြစ်မရှိတဲ့သဘုတ်လွေလင့်ပြောဆိုချက်အဖြစ်အင်ဂျီရောကထုတ်တဲ့ကြီးညာချက်ထဲမှာကက်ဗနော့ကပြောဆိုထားတာပါ။နယူးယောက်ကစာဆောင်ကတော့သူတို့အနေနဲ့မျက်မြင်သက်တည်တော့ရှာမတွေ့ဘူးလို့ပြောပါတယ်။ကက်ဗနော့ရဲ့ရေးတက်ကသူကြောင့်နေဘက်တွေကတော့ကက်ဗနော့ဟာဒီလိုကိစ္စမျိုးဘယ်တော့မှမလုပ်ဘူးလို့ပြောပါတယ်။ဒါပေမဲ့လည်းဆွဆွဲသူရာမီရက်ရဲ့အတန်းပေါ်တချို့ကတော့သူမရဲ့ဂုံတိတ်ခါပေါ်အာမခံပြောဆိုကြသလိုကက်ဗနော့ဟာမကြခဏဆိုသလိုအမူးလွန်နေတာတွေ့ဘူးတယ်လို့လည်းပြောပါတယ်။1982ခုနှစ်တုန်းကကက်ဗနော့ကလိမ်ပိုင်းဆိုင်ရာအကြမ်းဖက်တာခံခဲ့ရပါတယ်လို့ဆွဆွဲထားတဲ့ခရစ်စတင်ဘလက်စီဖို့တ်ကတော့လာမယ့်ကြာသပတေးနေ့မနေ့မှာအထက်လွှတ်တော်တရားရေးကော်မတီရှေ့မှောက်ထွက်ဆိုဖို့သဘောတူလိုက်ပြီးဖြစ်ပါတယ်ရှင်
။အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းဇဘူပြည်နယ်ကအကျဉ်းစခန်းတစ်ခုမှာတာလီဘန်အကျဉ်းသားတဦးလက်ချက်နဲ့ရဲတပ်ဖွဲ့ဝင်အနည်းဆုံး10ဦးသေဆုံးခဲ့ပြီးသေဆုံးသူတွေထဲမှာအကြီးအကဲတာဝန်ရှိသူ3ဦးပါဝင်ကြောင်းတာဝန်ရှိသူတွေကဒီနေ့တင်းလာနေ့မှာအတည်ပြုပြောဆိုလိုက်ပါတယ်။တာလီဘန်အကျဉ်းသားကအစောင့်တပ်ဖွဲ့ဝင်တဦးထံကနေတိုက်ခိုက်ရေးသုံးရိုင်ဖယ်တနက်ကိုတိုက်တိုက်ရယူပြီးတိုက်ခိုက်ခဲ့တာပါ။ရှာအီစာဖာခရိုင်ကျင်းထောင်မှာလုံခြုံရေးအစောင့်တပ်ဖွဲ့ဝင်တွေမနေ့တနင်္ဂနွေနေ့နောက်ပိုင်းဖျားဝတ်ပြုနေချိန်မှာတိုက်ခိုက်မှုဖြစ်ခဲ့တာလို့ရဲတပ်ဖွဲ့ဝင်တဦးက VOA ကိုပြောပါတယ်။လက်နက်မဲ့တပ်ဖွဲ့ဝင်တွေကိုတာလီဘန်အကျဉ်းသားကတနက်နဲ့ပစ်ခတ်တာလို့လည်းဂူလမ်ဂျီလာနီကပြောပါတယ်။ဒီနေ့နောက်ပိုင်းမှာအသေးစိတ်ကိုပြောပြပါမယ်လို့ပြောဆိုထားပါတယ်။အာဖဂန်လုံခြုံရေးတပ်ဖွဲ့ဝင်တွေကလက်နက်ကင်အကျဉ်းသားကိုခက်မြန်မြန်တုံ့ပြန်တိုက်ခိုက်ခဲ့ပြီးဒီနေ့တလနေ့မနေ့ခင်းအထိအပြန်အလှန်ပစ်ခတ်ခဲ့ကြတယ်လို့အမည်မဖော်လိုတဲ့အကျဉ်းထောင်လုံခြုံရေးတပ်လုံခြုံရေးအဆောင်တူကလည်းဗီဒီယိုကိုပြောပါတယ်။ဂျာဆုံတပ်ဖွဲ့ဝင်တွေထံကလက်နက်တွေကိုတာလီဘန်အကျဉ်းသားကရယူထားတာကြောင့်အကျဉ်းထောင်အဆောင်တွေစီးနင်းတိုက်ခိုက်မှုမှာအဟန့်တာဖြစ်ရတာလို့တာဝန်ရှိသူတွေကယူဆထားပါတယ်။ လိုက်ခိုက်သူအကျဉ်းသားရဲ့အခြေအနေကတော့အခုချိန်ထိမသိရသေးပါဘူးခင်ဗျာ
ဒီကနေ့တနင်္လာနေ့မှာထောင်ကလွတ်လာခဲ့တဲ့ရုရှားအတိုက်ခံခေါင်းဆောင်အလက်စီနေဗနီကိုချက်ချင်းပြန်ပြီးဖမ်းလိုက်ပါတယ်ခွင့်ပြုချက်မရှိဘဲဆန္ဒပြမှုနဲ့ထောင်ဒဏ်ရက်30ကြာခံခဲ့ရပြီးတဲ့နောက်အခုလိုပြန်ပြီးဖမ်းခံရတာပါအတိုက်ခံခေါင်းဆောင်နေဗနီကဆန္ဒပြပွဲတွေစီစဉ်မှုနဲ့ဒီနေ့ပိုင်းတွေတွင်အကြိမ်ကြိမ်ထောင်ချခံရပါတယ်ထောင်ဒဏ်တွေကတော့သတင်းပတ်နဲ့ချီပြီးတော့ကြားပါတယ်ရုရှားနိုင်ငံမှာအငြင်းစားခံစားခွင့်အသက်တန့်တချက်ဖြစ်နေအမျိုးသမီးတွေကိုအသက်60အမျိုးသားတွေကို65နှစ်အထိတိုးမြှင့်လိုက်တာအပါအဝင်အစိုးရကထောက်ခံထားတဲ့အငြိမ်းစားခံစားခွင့်ပြုပြင်ပြောင်းလဲရေးအစီအစဉ်အပေါ်မကြာခင်တုန်းကနိုင်ငံတော်ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပြီးတဲ့နောက်ဒီကနေ့တနင်္လာနေ့မှာအတိုက်ခံခေါင်းဆောင်ကိုဖမ်းတာပါအငြိမ်းစားခံစားခွင့်ပြုပြင်ပြောင်းလဲမှုအပေါ်နိုင်ငံတော်ဆန္ဒပြပွဲတွေအတွင်းမှာလည်းလူပေါင်းရာနဲ့ချီပြီးအဖမ်းခံခဲ့ရပါတယ်နေဗနီကတော့သူ့ရဲ့အတိုက်ခံလှုပ်ရှားမှုတွေကြောင့်ဆွဲချက်အများအပြားနဲ့ရင်ဆိုင်နေရတာပါငွေကြေးဆိုင်ရာမမှန်မကန်ဆောင်ရွက်မှုနဲ့ပြစ်ဒဏ်ချက်ခံထားရတာကြောင့်ဆိုပြီးပြီးခဲ့တဲ့မတ်လတုန်းကလည်းသမရရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ခွင့်တားမြစ်ခံခဲ့ရပါတယ်ဒီဆွဲချက်တွေကတမင်လုံးကြံဖန်တီးခဲ့တာလို့ရုရှားအတိုက်ခံခေါင်းဆောင်ဘက်ကတော့အခိုင်အမာပြောဆိုနေပါတယ်ရှင်
မော်ဒိုက်နိုင်ငံမှာတနင်္ဂနွေနေ့ကကျင်းပတဲ့သမရရွေးကောက်ပွဲမှာသူရှုံးနေတယ်လို့မော်ဒိုက်သမရကဝန်ခံလိုက်ပါတယ်သမရအဗ်ဒူလာယမင်းကသူရှုံးနေတယ်ဆိုတာကိုလက်ခံပြီးအတိုက်ခံခေါင်းဆောင်အီဘရာဟင်မိုဟာမက်ဆိုလီကိုအာနာလွဲပြောင်းရေးကိစ္စအစဉ်ပြေချောမွေးအောင်လုပ်ပေးသွားမှာဖြစ်တယ်လို့ရုပ်သံကနေဒီကနေ့ပြောကြားပါတယ်သမရကသူရှုံးနေကြောင်းမကြေညာခင်နိုင်ပိုင်းလို့ဒီကနေ့မနေ့အစောပိုင်းမှာတော့အတိုက်ခံခေါင်းဆောင်ကသူရွေးကောက်ပွဲမှာနိုင်ရတယ်ဆိုပြီးတော့ကြေညာခဲ့ပါတယ်အခုလိုမမျောလင့်ပဲနိုင်ရသွားတဲ့အတွက်တိုက်ခံဘက်ကထောက်ခံသူတွေဟာလက်နေပေါ်မှာထွက်ပြီးတော့အောင်ပွဲခံခဲ့ကြပါတယ်။ဒီချိန်ကပျော်ရွှင်စရာအခိုက်အတန့်မျောလင့်ချက်တွေရှိတဲ့အခိုက်အတန့်ဖြစ်တယ်လို့လည်းတိုက်ခံခေါင်းဆောင်ကပြောပါတယ်။ရွေးကောက်ပွဲကော်မရှင်ရဲ့အတီမပြုတ်နိုင်သေးတဲ့ယာယီမဲရလက်တွေရတော့ဆိုလို့ဟာမဲအရေးအတွက် 58.3% ခန့်တော့နိုင်ရတယ်လို့ဆိုပါတယ်။တရားဝင်မဲရလက်တွေကိုတော့ဒီလကုန်ပြီးမှသာထုတ်ပြန်သွားဖို့ရှိနေပါတယ်။သမရယမင်းကမော်ဒိုက်နိုင်ငံမှာကျင့်သုံးနေတဲ့ဒီမိုကရေစီလွတ်လပ်ခွင့်အများပြားကိုပြန်ပြီးတော့ရုပ်သိမ်းလာနေတာကြောင့်တနင်္ဂနွေနေ့ကကျင်းပတဲ့ဒီရွေးကောက်ပွဲကိုတော့မော်ဒိုက်နိုင်ငံမှာဒီမိုကရေစီစနစ်ဆက်လက်ရှင်သန်မတန်ဆိုတာကိုစမ်းစစ်တဲ့ဆန္ဒခံယူပွဲအဖြစ်နဲ့အများကရှုမြင်ထားကြတာဖြစ်ပါတယ်ခင်ဗျာ
ကန်တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီရေမြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညနေခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်မြောက်ကိုရီးယားနိုင်ငံမှာပြီးခဲ့တဲ့သတင်းဘက်ကသုံးရက်ကြာလုပ်ခဲ့တဲ့နှစ်နိုင်ငံခေါင်းဆောင်တွေရဲ့ထိပ်သီးဆွေးနွေးပွဲဟာအောင်မြင်တယ်လို့တောင်ကိုရီးယားသမ္မတမွန်ဂျေအင်ကပြောဆိုလိုက်ပါတယ်။ဒီဆွေးနွေးပွဲအတွင်းမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းထံကကိုရီးယားနှစ်နိုင်ငံကြားစီမံကိန်းတွေလုပ်သွားဖို့နဲ့နျူကလ িয়ার ဖြတ်သိမ်းရေးဆွေးနွေးပွဲကိုပြန်လည်စတင်ဖို့သဘောတူညီခဲ့ကြတာဖြစ်ပါတယ်။ဒါပေမဲ့လည်းဆွေးနွေးပွဲအတွင်းမြောက်ကိုရီးယားနိုင်ငံရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုတော့ထည့်သွင်းမဆွေးနွေးခဲ့ပါဘူး။2014ခုနှစ်ကုလသမဂ္ဂလူခွင့်ရေးကော်မရှင်ရဲ့စုံစမ်းစစ်ဆေးအစီရင်ခံစာမှာတော့မြောက်ကိုရီးယားနိုင်ငံမှာလူခွင့်ရေးချိုးဖောက်မှုတွေကိုစနစ်တကျကြေကြေပြန့်ပြန့်နဲ့အလွန်အကျွံလုပ်နေပြီးကိစ္စအတော်များများကလူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်တယ်လို့ဖော်ပြထားတာပါ။သမရမွန်ဂျေအင်အနေနဲ့ကိုရီးယားနိုင်ငံခြားတတိယအကြိမ်တွေ့ဆုံမှုကနေပေါ်ထွက်လာတဲ့ရလဒ်တွေကိုကုလသမဂ္ဂအထွေထွေညီလာခံမှတင်ပြပြီးကိုရီးယားကျွန်းဆွယ်ငြိမ်းချမ်းရေးနဲ့တာယာဝါပြောမှုရှိစေမဲ့အမြင့်အစ်တွေကိုတိဆောက်ဖို့နိုင်ငံတကာအတိုင်းအဝိုင်းနဲ့အတူအနီးကပ်လှုပ်ဆောင်ဖို့စီစဉ်နေတယ်လို့သမရယုံရဲ့ကြေညာချက်မှာပြောဆိုထားပါတယ်ကိုရီးယားကျွန်းဆွယ်မှာငြိမ်းချမ်းရေးပြန်လည်တည်မြဲရေးနဲ့နှစ်နိုင်ငံပေါင်းစည်းရေးကိစ္စတွေနဲ့ပတ်သက်ပြီးအပြုသဘောဘက်ကိုဥတီပေမဲ့လူခွင့်ရေးကိစ္စနဲ့ပတ်သက်ပြီးဆွေးနွေးပြောဆိုမှုကတော့မပါဘူးလို့လူခွင့်ရေးလှုပ်ရှားသူတွေကထောက်ပြကြပါတယ်ရှင်
အမေရိကန်ပြည်အောင်စုနဲ့တရုတ်နိုင်ငံကြားတွင်းကုံခွန်အပြန်အလှန်စီးချက်မှုတွေကအခုနောက်ဆုံးတစ်ကြော့စီးချက်မှုကတော့ဒီကနေ့တနင်္လာနေ့မှာစတင်အသက်ဝင်ပါတယ်ဝါရှင်တန်မြို့တော်စံချိန်နဲ့ဒ Dini mana senai temen masa dengan cawan awa. Tolan ya bilian tamu sih dia tiup kumpul siri apa Amerika ngan outa kontomnya si jalan dah pihat lo. Di dua tiup kali dolar bilian cawan tamu sih dia Amerika kumpul siri apa kumpulan si cebi tomnya lagi dah. Lihat tuh kau sah sah Indonesia siri apa wen. Tahun aja tiup nengan tiup siri apa Amerika ngan konsumen cuma lagi dah pihat barai. Kau si jalan muiya kumpul si tamu ya saya agai none sa. เต็มตั้มมาซีจัดดาบเพื่อบีรอเช่นเนี่ยนักท่องสกุลเจนวัยที่อันนี้ใจน้องนักสังอาญาเงินโอทีตัวมีซีจัดดาบมาเพื่อบาร์เองก็กูคอนซีจัดมือมาสมาร์นายดีบลูทูธเพื่อซีดีเนี่ยมวยกันจากเลี้ยงเงี้ยด้วยการถ่ายงูป่าเวงก็มีซีตัวมีมีกูทำสุยากาเทด้วยคอนซีจัดดาบมาเล่าด้วยบ่าวนับพักคอนซีจัดมือซาเดนจังหวะมีนายวันเดือนเดียวสุยากาทบยันเนี่ยมัวร่าเยียชิญญาจะเทมาร์ร์อเมริกันสุยากาคอนซีจัดดาบก็ต้องมีบี
สิว่าเยี่ยกิสาเรมาอเมริกันยังสนับสนุนลูกสาวงูยาวดชาแนงเงินกูจะกันเช่นเช่าหนึ่งอาสวีรสสวยเปียสุทับไปครับเนาะกลุ่มอาตมค่ะทุเรียนยิ่งละกันจนอเมริกันตำราทอนเนทรานี่เนี่ยเจ้าอย่าบ้องส่งบ้านเมตังกินตำมังกินสาวยาเช็ดด้วยสาบยนต์นี่จริงมาเวทุลุชาจาโนเซนี่บาร์เลยปีเกเรสนี่เนี่ยจะนิ่งหนุนยิ่งมาตำราทรังอาหนูจ้าสีกัดตูบันคอกลามหาสิเนปีจะลุ่มหัวกุญยาปอมาทุลุชาจาบ้ามาไม่เย็บเปียวนี่ละบ้า ปีเกเรตเอาใจนี่ก็รอตำราทรังอาจจะลุ่มหัวกุญยาปอมารัชชาเยสงรามุสัญญาสยวสระนี่กูเลี้ยวไว้กันแต่สิงานี่เป็นเพียบบีบูอันยิ่งบ้าป่วยยังจะเกเรอปอมาเช็ดยิ่งตาเกเรลูตัวมีเสียงเตือนทาร์เรตยังจุดยาตุจีตีปิวยลงงานเสมาอาจารย์สันติมุกเรติกากาเบียยาเบียลงนี่เด็ดลูสุสัยเก็บปีเดนเอาไปตัวจามาพามาทายรามสีเรียบเอา กุลาตัมกาทุเรนิลากังอุตเตโพยามนี่เด็กกบ้าข้างสองนี่เทกันนี่มันนี่จะนิ่งหนุนนี่ตรงอารอจะบ้าวันจีจูเชนโซอาบินเนี่ยนิวยอร์กมาเนี่ยจะสายยันตุยส่งผู้ชินิเกราบะนั่นนั่งงานจะกงตัวยี่กว่าห้าเจ็ดเดือนเจ็บบ้ามาอเมริกันเตโพวันนี้เล็กขันทายาเล็ปโป้กงจะเสียดีกูเลยตีจับบ่าวสุนุยจับบ่าวชินิบาร์เลย
ตอนนี้มีอะไรนะพี่เนี่ยดีกว่าฟลอเรนซ์ฮาริเคนมองในวันยาวใจแค่แค่ระดับนี้นะบ้าเจ้าชาลาเก็บเงินเอามาไอพี่เนี่ยดีกว่าไม่เช่าหนี้มายี่สิบเซนต์เจ็ดพันดาวจังแค่เรื่องนี้ได้ดีกว่าท่านนี้ชีวิตดีกว่าเพียบเลยฟลอเรนซ์มองในนอกจากเรื่องมือเปลี่ยนทางยอดตัวนี้แล้วจังเซเวอร์ดิสันยังเดินยึดตลาดในเนี่ยชีวิตมันต่างกันตอนกลางไลน์นะพี่เนี่ยเจ้าต้องขยายมาลูกชาวทางงานเนี่ยเชื่อทางเราที่เป็นเรื่องกูเชื่อเปียงบุชีวิตพี
ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်နဲ့ကိုရရန်နိုင်တို့ပြောပြပေးကြရပါအခုကျမတို့ထုတ်လွှင့်နေတဲ့ရေဒီယိုစီစဉ်တွေကို
မြန်မာအစိုးရဘက်ကပြောဆိုချိန်မှာမြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောကြားလိုက်ပါတယ်။၂၀၁၈ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေဟာနိုင်ငံအတွင်းကတိုင်းရင်းသားကိုယ်စားလှယ်တွေနဲ့နိုင်ငံရေးမှာတပ်မတော်ရဲ့ပါဝင်မှုကိုအဆုံးသတ်ဖို့နိုင်ငံတကာမှာတောင်းဆိုမှုတွေရှိနေတဲ့အချိန်အခုလိုဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့တုံ့ပြန်ပြော တကယ်တမ်းပြောရင်ဖြစ်နေတဲ့အကြောင်းလေးကတော့မြန်မာပြည်က2020ရွေးကောက်ပွဲအတွက်ပြင်ရဆင်ရပြီးတော့တက်ကလည်းငါတို့ DC ကနေပြီးတော့ထက်ပြီးတော့နောက်ကမဆွတ်နိုင်တော့ဘူးဆိုပြီးတော့ကြောင်ပြောတော့ပါနော်အဲ့ဒီပုံမျိုးတော့အန်ဒီကလည်းသူ့အတူတိုးစရာရှိတာတိုးမှာပဲဆိုတော့20မတိုင်ခင်အဲ2 years ဆိုတော့နော်ဒီကြာရနည်းနည်းနည်းတော့ကလာကတော့တော်တော်လေးနိုင်ငံရေးကရှင်းရှင်းမှုတွေဖြစ်မယ်လို့ထင်တယ်
ပြည်တွင်းခြေစိုက်သတင်းသုံးသပ်သူတူဖြစ်တဲ့ကိုတီဟသွေးကတော့2008ဖွဲ့စည်းပုံပြင်ဆင်ရေးသဘောကွဲလွဲချက်တွေကတိုင်းပြည်ရှိလာလာအတွက်ကောင်းတဲ့လာလာတွေမဟုတ်ဘူးလို့မြင်ပါတယ
်90ရွေးကောက်ပွဲနဲ့ဒီ2008ခြေကံဥပဒေနဲ့ဟာအားပြိုင်နေတဲ့အချိန်မှာဒီ2008ခြေကံဥပဒေကကျွန်တော်တို့ဒီအတိုက်ခံတဲ့ကျွန်တော်တို့ဒီပြည်ရဲ့ကောင်းလေရေးလမ်းကြောင်းကိုစလို့ရတယ်ပေါ့နော်စုံလို့ရတဲ့စုံပတ်တစ်ခုလိုမျိုးချင်းချင်းပြီးတော့တကယ်တမ်းကျတော့ဥသိမ်းဆိုင်ရာသူတမရဖြစ်လာတဲ့ချိန်မှာဒီအခြေခံဥပဒေကိုပြင်ကျင်တဲ့သူတွေလည်းဝင်ပြီးပြင်လို့ရပါတယ်ဆိုတော့စကားတစ်ခေါက်နဲ့ဒီဇက်လန်ကစခဲ့တာပေါ့နော်။တော့မှဆိုရင်2008အခြေခံဥပဒေကလည်းဒီအကြောင်းလဲမှာအရေးပါသလိုဥသိမ်းဆိုင်လို့ဖွင့်ပေးခဲ့တဲ့ဒီပြင်ကျင်ပြင်လို့ရတယ်ဆိုတဲ့စကားကလည်းနိုင်ငံရေးဂရိကုဝတ်ဆန်ဆန်နဲ့ပေါ့နော်။ဟိုကျွန်တော်တို့အတိုက်ခံတွေပါဝင်လို့ရအောင်ဒီခိုက်ခေါ်မှုကလည်းအရေးပါတယ်။အဲ့ဒီကူကကျွန်တော်တို့ဟိုကောင်းတဲ့ပန်းလို့ပဲကြခွဲလို့မရဘူး။ကျွန်တော်တို့ကအဆအကိုပြန်ရောက်သွားတာပေါ့နော်။ဆိုတော့အကယ်၍ဒါဒီလိုမျိုးဆက်ပြီးဖြစ်နေမယ်ဆိုလို့ရှိရင်တော့ဒီဥဒိစိတ်ခေရှေ့ဘက်ကပြင်မာမှုမျိုးကိုကျွန်တော်တို့ပြန်ရောက်သွားလိမ့်မယ်။အဲငကိုတဲ့အတိုင်းဒီကပြည်ပ pressure တွေလည်းရှိတယ်။ပြည်တွင်းမှာလည်းအဲဆွေတွေမပြေလည်မှုတွေတက်တဲ့တွေရှိနေတဲ့အချိန်မှာဒီလိုနိုင်ငံရေးနောက်ထပ်အကျက်တဲဖြစ်လာဖို့2020အလွန်မှာပိုကောင်းတဲ့ဟာမဟုတ်ပဲပိုကျက်တဲ့ဟာကိုလမ်းမြင်ရတဲ့အတွက်အသက်ရှူကျက်နေတယ်။တိုင်းပြည်အတွက်လည်းမကောင်းတဲ့လာလာတွေမြင်နေရပါတယ်ဗျ။
သတင်းစာပညာလေးလာဆံပြုသူဒူးဖြစ်ပြီးမြန်မာ Journalist ကွန်ရက် MGN အတွင်းမှုနှစ်ကိုဇော်ထိုက်ကတော့2008ဖွဲ့စည်းပုံအခြေခံဥပဒေကိစ္စစစ်တပ်နဲ့အစိုးရကြားပြည်လည်နိုင်တဲ့အခြေအနေမမြင်သေးတဲ့အကြောင်းခုလိုပြောပါတယ
်ဒီလိုတယောက်ကပို့ပြီးတော့ရင်ကြားရှိသူကိုတွားနေတယ်လို့ပြောနေတယ်ဘယ်အချက်ကိုဒီဟိုဘောဟိုတပတ်နဲ့တပတ်ကဘယ်အချက်ကိုတော့သူတို့မထုတ်ပေးနိုင်ဘယ်အချက်ကိုတော့ဒီပေါ်တော့ဒီပူပေါင်းပြီးဆောင်ရွက်နိုင်တယ်စသဖြင့်ဖြစ်ဖြစ်ရှာရှာရှိရှိနေတယ်အမပြောတာလည်းမတွေ့ရဘူးဒီအချိန်မှာဘလို့ပေါ့လေတိတိကျကျလုံးနေတယ်ဆိုတာမျိုးနဲ့ဒီဘက်ကအာဏာရပါတီဘက်ကလုံးတာလည်းမတွေ့ရဘူးလို့စစ်တပ်ဘက်ကလည်းဒီပေါ့တိတိကျကျဘာမှရှင်းရှင်းလင်းလင်းမတွေ့ရဘူးဒီလိုမျိုးပဲလာမယ့်နှစ်နှစ်သုံးနှစ်မှလည်းပေါ့လေအဲဒါဆို2020လောက်ကြည့်တော့ဒီလိုလိတ်ခဲတဲလေးနဲ့ပဲအာချိန်မှာထွက်မယ်လို့တော့မသိနေဘူးခင်ဗျ
2008ဘဝဒီပုံအခြေခံဥပဒေပြင်ဆင်ရေးဟာအနေဒီပါတီရဲ့ရည်မှန်းချက်တွေကတခုဖြစ်တဲ့အကြောင်းဩဂုတ်လအတွင်းစင်ကာပူမှာပြောကြားခဲ့တဲ့မူဝါဒရေးရမိန့်ခွန်းမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကပြောဆိုခဲ့ပါတယ်။ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေကိုတစ်ဆင့်ပြီးတစ်ဆင့်ပြင်ဆင်သွားမှာပဲဒီမိုကရေစီအတွင်းကူးပြောင်းရေးကိုအာမခံနိုင်မှာဖြစ်တဲ့အကြောင်းစက်တင်ဘာလ19ရက်နေ့ကပဲပြည်ထောင်စုလွှတ်တော်မှာပြောကြားတဲ့နိုင်ငံတော်အခြေအနေရရရှင်းလင်းတဲ့မိန့်ခွန်းမှာအတိုင်ပင်ခံရုပ်ပြည်ထောင်စုဝန်ကြီးဦးကျော်တင်းစွေကလည်းထားလောင်းပြောဆိုခဲ့ပါတယ်။ဒီလိုပြောဆိုချက်တွေထွက်လာပြီးဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်တဲ့သဘောထားထုတ်ပြန်ချက်ထွက်ပေါ်လာခဲ့တာပါခင်ဗျာ။
ကိုသိန်းတိုင်စုစည်းတင်ပြပေးထားတာပါဆက်လက်ပြီးတော့ချင်းပြည်နယ်နေဆက်ဒေသမှာတက်မရုံနဲ့ရခိုင်လက်နက်ကင်အေအေတို့တိုက်ပွဲတွေဖြစ်ပွားတဲ့အကြောင်းသတင်းလွှာကိုတင်ပြပေးပါမယ် NCA အပြစ်ရဲ့လက်မှတ်မထိုးထိုင်သေးတဲ့ရခိုင်လက်နက်ကင်တပ်အေအေနဲ့မြမတက်မရုံတို့ဟာချင်းပြည်နယ်ပလဲဝါမြို့နယ်ဆက်ဒေသမှာဒီရက်ပိုင်းတိုက်ပွဲတွေဖြစ်ပွားနေပြီးနှစ်ဖက်ထိခိုက်မှုတွေရှိနေတယ်လို့ရခိုင်လက်နက်ကင်အဖွဲ့တာဝန်ရှိသူတွေကပြောပါတယ် VOA ထိုင်းခြေဆိုင်သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားတာပါ
ဟုတ်ကဲ့ပါချင်းပြည်နယ်ပလက်ဝါမြို့နယ်နန်ဇတ်ဘက်မှာမြန်မာတပ်မတော်နဲ့ရခိုင်လက်နက်ကိုင်အဖွဲ့ AA တို့ကြားမနေ့ကနဲ့ဒီကနေ့တိုက်ပွဲဖြစ်ပွားနေတာပါပလက်ဝါမြို့နယ်နောက်မြောက်ဘက်အုံတိဝရွာလေးတိုက်ပွဲဖြစ်ပွားမှုအခြေအနေကိုတော့ AA ရခိုင်တပ်မတော်ပြန်ကြားရေးသာဝန်ခံခိုင်တုခကအခုလိုပြောပါတယ
်ဒီနေ့နဲ့တိုက်ပွဲဆက်စပ်နိုင်တဲ့အနေအထားတို့ရှိတယ်ဒါပေမဲ့ကျွန်တော်စီရောဒီတိုက်ပွဲတရင်နဲ့ဘာမှရောက်မလာသေးဘူးမနေ့ကမနေ့ချင်းနိုင်မင်းငါ့ဆီမှာဆက်ဖြစ်တာကြောင့်အဲ့ဒီမှာသမတ်တမ်းတို့ဖက်ကနေရလေးဦးချက်ဆုံးပြီးတော့ဓမြပြတန်ရရတော့တာရှိတယ်ကျွန်တော်တို့ဖက်ကတယောက်ချက်ဆုံးတာရှိတယ်ကြလရာအထက်ပိုင်းအုံဒီဝါရွာရဲ့နောက်ဘက်5ကီလိုမီတာလောက်กว่าမှာဖြစ်တာကြောင
့်မြန်မာသမတော်ဘက်ကတော့တိုက်ပွဲဖြစ်ပွားတဲ့သတင်းရောအကြဆုံးနဲ့ပတ်သက်လို့ရောအတိပြုချက်ပေးတာသတင်းထုတ်ပြန်တာမရှိသေးပါဘူးမြန်မာသမတော်ကလည်းစင်အားထပ်မံတိုးချဲ့လှုပ်ရှားလာတဲ့အတွက်တိုက်ပွဲဆက်လက်ဖြစ်ပွားလာမယ့်အခြေအနေမှာရှိနေတယ်လို့လည်းသူကဆိုပါတယ်
ခုရပိုင်းမှာတော့ဒီလိုပကန်းနဲ့ဆုံးဆောင်မှုကခါတိချင်းနဲ့ဖြစ်လာတာရှိရကြကျွန်တော်တို့ခိုင်ကြမ်းတဲ့ဖြည့်ပြီးသားတဲ့ data တွေကိုဒီလိုဒီထုတ်ပေါင်းဝင်အောင်ကိုကြိုးစားတဲ့ဥစ္စာတွေကနေပြီးတော့တိုက်ပွဲဆက်ဖြစ်လာခုအားတွေခါတိပြီးတော့မှအဲ့ဒီနေမျိုးတွေကိုသူတို့ဒီလှုပ်ရှားလာတာရှိတယ်တိုက်ပွဲတော့ဆက်ဖြစ်နိုင်တဲ့အနေအထားများရှိ
စက်တင်ဘာလ21ရက်နေ့နဲ့စက်တင်ဘာလ10ရက်နေ့တို့မှာလည်း ညမတမရုံနဲ့ရခိုင်တမရုံတို့ကြားပလဝမြို့နယ်ဘက်မှာတိုက်ပွဲဖြစ်ပွားခဲ့ပါသေးတယ်ဒီလိုတိုက်ပွဲဖြစ်ပွားနေတာကြောင့်ချင်းမြင့်နယ်တည်တဲ့မြို့တွင်ရခိုင်တမရုံနဲ့ဆက်ဆက်တဲ့ဆိုပြီးမသိင်္ဂါမှုနဲ့ရခိုင်လူငယ်၅ဦးဖမ်းခံရပါတယ်သူတို့၅ဦးကိုချင်းမြင့်နယ်တည်တဲ့မြို့နယ်ရဲစခန်းကနေစက်တင်ဘာလ22ရက်နေ့မှာထိန်းသိမ်းထားပြီးလက်ရှိစစ်ဆေးနေကြောင်းချင်းမြင့်နယ ဖြစ်နေတော့ခုတည်းကဒီလိုပဲဖြစ်တဲ့အချိန်ရတဲ့ပြည်သူတွေအဲ့ဒီပါဘို့နော်ဖန်စီခံထားရတဲ့လူငယ်၅ဦးထဲမှာစစ်သွေးကတူပလက်ဝါကတူနဲ့ကြောက်တော့ကတုံးဦးတို့ဖြစ်ကြပါတယ်အဖန်စီခံထားရတဲ့ရခိုင်လူငယ်၅ဦးဟာရခိုင်တပ်မတော်နဲ့ပတ်သက်မှုမရှိဘူးလို့ရခိုင်တပ်မတော်ပြန်ကြားရေးတာဝန်ခံခံတုခါကခုလိုပြောပါတယ်
ဒီမှာဖားထားတဲ့စကားလူမျိုးတွေကဒီလိုကဒီခိုင်ကြမလို့ပါမဆက်ဆက်ပတ်သက်နေရှိတဲ့လူမျိုးကြီးအဲ့ဒီကလေးတွေကဒေါသကြရာမှာဒီလိုဒီကြိုးရိုက်ကြနေကြတာကိုယ့်အကူရောသားနေကြီးတော့ဒါလုံးစားနေတဲ့ဒါကလေးတွေဒီတို့ကဒီခိုင်လူမျိုးလေးတွေသိတာနဲ့အာဒါအေးပဲဆိုပြီးတော့အဲ့လိုမျိုးသူ့ခွဲကွာတဲ့သဘောရှိတယ်ဗျဇရုတ်ငါးဦးဟာရခိုင်ပြည်နယ်ကလေကလေးမျိုးရိနေစားကဲကနေတဲ့ဆင့် ထက်တွေမှာရခိုင်မျိုးသားတွေပေါ်မှာစစ်ဆေးမှုတွေများပြားလာခဲ့ပါတယ်။အလားတူဩဂုတ်လ24ရက်နေ့တုန်းကလည်းရှမ်းပြည်နယ်ကျိုင်းတုံကိုသွားမဲ့ရခိုင်တိုင်းရင်းသား52ဦးကိုကွန်ဟင်းမြို့နယ်တာကော်သရန်းနီးမှာရှိတဲ့ရဲကင်းစခန်းကနေတားမြစ်ခဲ့ပြီးမှတ်ပုံတင်တွေတင်ယူခဲ့ပါသေးတယ်။လက်ရှိမှာ SCP ရဲ့လက်မှတ်မရေးထိုးနိုင်သေးတဲ့ရခိုင်တပ်မတော်နဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲတွေဖြစ်ပွားနေဆဲဖြစ်သလိုတိုက်ပွဲတွင်ပလက်ဝမြို့နယ်ကစစ်ရှောင်ရွာသားဦးကြီး400ကျော်ရှိနေပြီးအိန္ဒိယနိုင်ငံမေဆိုရန်ပြည်နယ်တွင်းမှာလည်းစစ်ဘေးရှောင်ဦးကြီး300ခန့်ရှိနေတယ်လို့အကူအညီပေးရဖွဲ့တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
။နိုင်ကိုဟင်တင်ပေးပို့ထားတာပါ။အခုဆက်ပြီးတော့မနေ့ပြန်အင်္ဂါညတိုင်းလေးလိုင်းစီစဉ်မှာဘာရီဆွေးနွေးကြမလဲဆိုတာကိုအသိပေးလိုပါတယ်ရှင
်။လူမှုကွန်ရက်တွေပေါ်မှာတွေ့နေရတဲ့မြန်မာနိုင်ငံကရာဇဝတ်မှုတွေမှာတရားဥပဒေစိုးမိုးရေးတာဝန်ရှိတဲ့ရဲအာဏာပိုင်တို့ဘက်ကအားနည်းချက်တွေရဲလုံငန်းပိုင်းဆိုင်ရာပြက်ကက်မှုတွေကြောင့်ဖြစ်တဲ့ဆိုပြီးတော့မကြမကြဆွဆွဲချက်တွေအတော်များများရှိနေပါတယ်။မြန်မာနိုင်ငံမှာစစ်အုပ်ချုပ်ရေးကာလတစ်လျှောက်လုံးစစ်ထောက်လိုင်းရင်းနဲ့စစ်တပ်ကနေရာယူတွင်ကျေခဲ့တာမို့လို့ရဲတပ်ဖွဲ့တွေရဲ့အခန်းကဏ္ဍအားနည်းခဲ့ရပေမဲ့ဒီမိုကရေစီမျိုးပြအုပ်ချုပ်ရေးနဲ့တရားဥပဒေစိုးမိုးရေးမှာတော့ပြည်သူရဲတပ်ဖွဲ့ဟာအင်မတန်ကိုအရေးပါပါတယ်။ဒီမိုကရေစီအသွင်ကူးပြောင်းနေတဲ့မြန်မာနိုင်ငံမှာပြည်သူ့ရဲတပ်ဖွဲ့ပြုပြင်ပြောင်းလဲရေးနဲ့ရဲလုံငန်းပိုင်းဆိုင်ရာတိုးတက်အားကောင်းမှုတွေအခုဘလို့အခြေအနေမှာရှိနေပါပြီလဲ။လာမယ့်အင်္ဂါနေ့ညပိုင်းဒဲဒီလိုင်းအစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သတင်းရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲဒီလိုင်းအစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကွန်းကိုယ့်ရဲ့သဘောထားအမြင်တွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က1-232-382-9554ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမန်းကြမယ့်သတင်းရှင်တွေကိုကြည့်ကြပါရစေခင
်ဗျာ။ညနေတဲ့လေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်။အခုဆက်ပြီးတော့ American နိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။နယူးယောက်မြို့မှာကျင်းပမယ့်ကုလသမဂ္ဂအထွေထွေညီလာခံကိုကမ္ဘာခေါင်းဆောင်တွေစုဝေးတက်ရောက်ကြဖို့ပြင်ဆင်နေချိန်မှာအမေရိကန်သမ္မတဒေါ်နယ်ထရမ့်အနေနဲ့အီရန်ခေါင်းဆောင်တွေနဲ့ဒီသတင်းပတ်တွင်တွေ့ဆုံနိုင်ပွဲရှိရလို့အမေရိကန်ထိပ်တန်းတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။အီရန်နိုင်ငံအနေနဲ့ပြုပြင်မှုပုံစံပြောင်းလဲပြီးအပြုသဘောဆောင်တဲ့တွေ့ဆုံဆွေးနွေးမှုကိုလိုလားတဲ့ဆိုမှသာအမေရိကန်ဘက်ကတွေ့ဆုံမှာဖြစ်တယ်လို့လည်းဆိုပါတယ်။အီရန်မှာစနေနေ့ကလူ25ယောက်တေဆုံးခဲ့ရတဲ့စီးပြအခမ်းအနားတိုက်ခိုက်ခံရတဲ့ပတ်သက်ပြီးအီရန်ကအမေရိကန်နဲ့မဟာမိတ်တွေကိုအပြစ်တင်လိုက်ပြီးနောက်အမေရိကန်ဘက်ကအခုလိုပြောဆိုလိုက်တာပါ VOA တန်တမန်ရေးသတင်းတောက်စင်ဒီစိန်သတင်းပေးပို့ထားတာကိုဒေါခင်ဆိုးဝင်းကပြောပြမှာပ
ါကောင်းပါပြီရှင်အီရန်ရဲ့နျူကလ িয়ার ရေးသဘောတူညီမှုကနေအမေရိကန်နှုတ်ထွက်ခဲ့ပြီးတဲ့နောက်အီရန်အပေါ်စီးပွားရေးအရာထပ်ပြီးဖိအားတွေပေးနေတာမို့ဒီသတင်းပတ်တဲ့ကျင်းပမယ့်ကုလသမဂ္ဂအထွေထွေညီလာခံကြီးမှလည်းအီရန်ရေးအာရုံစိုက်ခံရမှာဖြစ်ပါတယ်။အမေရိကန်ကပြောမယ့်မိန့်ခွန်းတွေအစည်းအဝေးတွေနဲ့တန်ရင်းတမန်ရင်းကြိုးပမ်းမှုတွေမှာအီရန်အရေးကလွှမ်းမိုးနိုင်ပွဲရှိပါတယ်။ American ကအခု ကုလသမဂ္ဂ လုံခြုံရေးကောင်စီ အလှည့်ကျဥက္ကဋ္ဌဖြစ်တဲ့အတွက် သမ္မတ Trump အနေနဲ့ ဗဟုသူနှင့် လုံခြုံရေးကောင်စီ အစည်းအဝေးကို ဥဆောင်ရမှာဖြစ်ပါတယ် အဲဒီမှာ Iran ရေး ပြောမှာကတော့ တေချာတဲ့အကြောင်းနဲ့ သူ့မှတ်ချက်က ကျေကျေကျန်ကျန်ဖြစ်နိုင်တယ်လို့ ကုလသမဂ္ဂ ဆိုင်ရာ American အမြဲတမ်းကိုယ်စားလှယ် တာမတ်ကြီး Nikki Haley ကပြောဆိုလိုက်ပါတယ်
I think what you're going to see in the Security Council meeting
လုံခြုံရေးကောင်စီ အစည်းအဝေးမှာ Iran ဟာ တကမ္ဘာလုံးအတွက်ချင်းချောက်တဲ့အနေဖြစ်တယ်လို့ သမ္မတ Trump ကပြောမှာကို မြင်တွေ့ရမယ်လို့ ကျွန်မထင်ပါတယ်
တပ်ပြင်းဆီးရီးယားရဲ့ဓာတုလက်နက်အန္တရာယ်နဲ့မြောက်ကိုရီးယားကချင်းတွေကိုပါသမ္မတကပြောဝေရှိပါတယ်ကျမတို့လုံးဆရာတချို့ရှိပါသေးတယ်သမ္မတထရမ့်အနေနဲ့ကုလသမဂ္ဂအစည်းအဝေးတွေအပြင်အီရန်သမ္မတဟာဆန်ရူဟာနီနဲ့တီးခြားတွေ့ဆုံဖို့ပြင်ဆင်ထားပေမယ့်အီရန်ဘက်ကတော့အကြောင်းကြားတာမရှိသေးဘူးလို့တာမတ်ကြီးနီကီဟေလီကပြောပါတယ်အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုကလည်းတာမတ
ဖြစ်ပါတယ
်။ဒါပေမဲ့အီရန်ဘက်ကတော့အပြုသဘောနဲ့ဆွေးနွေးဖို့အဆင်ပြေဖြစ်ကြောင်းနဲ့သူတို့ရဲ့ရန်လိုတဲ့အပြုမှုကိုပြောင်းလဲပါမယ်ဆိုတဲ့လက္ခဏာတွေပြတာမတွေ့ရသေးဘူးလို့တန်မတ်ကြီးဟေလီနဲ့ဝင်ကြီးပွန်ပီယိုကပြောပါတယ်။အီရန်နိုင်ငံအာဗတ်မြို့မှာစနေနေ့ကပြုလုပ်ခဲ့တဲ့စစ်ရေးပြအခမ်းအနားတစ်ခုတိုက်ခိုက်ခံခဲ့ရလို့လူ25ယောက်သေဆုံးပြီး60တဲ့မိနစ်ဒဏ်ရာရခဲ့တာဟာအမေရိကန်မဟာမိတ်တွေပံ့ပိုးထားတဲ့အမည်မသိတဲ့အဖွဲ့ရဲ့လက်ချက်ဖြစ်တယ်လို့အီရန်သမ္မတရူဟာနီကဆွဆွဲလိုက်ပါတယ်
။ခေါမလန်ဘာရိုင်းမိုရိုရှန်နဲ
့ဒီဒေတာရင်းတွေ့နေရတဲ့ကျေးစားနိုင်ငံငယ်လေးတွေကိုအမေရိကန်ကကြောတောက်နောက်ခံပေးပံ့ပိုးနေရပါ။အမေရိကန်ကပဲသူတို့ကိုတွေးထိုးလှုံ့ဆော်ပြီးဒီပြစ်မှုတွေကျူးလွန်ဖို့လိုအပ်တာတွေအားလုံးပံပိုးနေတာဖြစ်ပါတယ
်ကမ္ဘာကောင်းဆောင်တွေနယူးယောက်မြို့ကြီးကိုလာဖို့စိုင်းပြင်းနေတဲ့အချိန်မှာဒီနှစ်တော့သမ္မတထရန့်အနေနဲ့အီရန်အပေါ်ခတ်မာမာရက်တီဖို့အကဲခတ်တွေကညှို့မှန်းနေကြပါတယ်မနှစ်ကသမ္မတထရန့်ရဲ့ကုလသမဂ္ဂထွေထွေညီလာခံမင်းငွန်းမှာမြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအွန်ကိုပြင်းပြင်းထန်ထန်ဝေဖန်ခဲ့တဲ့သဘောမျိုးညှို့လင့်နေကြတာပါဒီနှစ်တော့သမ္မတထရန့်ကကင်ဂျုံအွန်ကို Twitter ကနေရောအပြင်မှာပေးတဲ့မှတ်ချက်တွေကပါမနှစ်ကပြောခဲ့တဲ့မင်းငွန်းနဲ့မတူအပြုသဘောဆောင်နေတာတွေ့ရပါတယ်ရှင်
တော်ခင်ဆိုရင်ကြောပြပေးကြပါအခုကျမတို့ရေဒီယိုစီစဉ်ပြပြချင်း Asia Set 7 Juru ကထုတ်လွှင့်ပေးမဲ့ VOA TV ချင်းလွှာစီစဉ်တွေကိုစောင့်မျှော်နားဆင်နိုင်ပါတယ်ရှင်အခုတော့ကြံနေသေးတဲ့အချိန်တွင်မှနောက်ဆုံးရမြန်မာနေ့နိုင်ငံတကာသတင်းချင်းချုပ်ကိုမတ်သိမ်ကြီးထိုက်ကပြောပြပေးပါအောင်ရှင
်အမေရိကန်တရားရုံးချုပ်တရားသူကြီးအဖြစ်သမ္မတဒေါ်နယ်ထရန့်အမည်စင်းတင်သွင်းထားတဲ့ဖက်ဒရယ်တရားသူကြီးဘရက်ကဗနော့ကလိမ်ပိုင်းဆိုင်ရာမတော်မလျော်လုပ်ခဲ့ပါတယ်ဆိုတဲ့ဆွဆွဲချက်တဲ့အပေါ်သမ္မတအင်ဂျီရောကရှုတ်ချလိုက်ပါတယ်1983-84 ပညာသင်နှင့်ယေလ်တက္ကသိုလ်အဆောင်ခံပါတီတစ်ခုမှာကက်ဗနော့ကအဖို့အချွတ်လုပ်ခဲ့တယ်ဆိုတဲ့အမျိုးသမီးတဦးရဲ့ဆွဆွဲချက်ကိုအမေရိကန်အထက်လွှတ်တော်အမတ်နှစ်ဦးကစုံစမ်းနေတဲ့အကြောင်းမနေ့တနင်္ဂနွေနေ့နောက်ပိုင်းမှာနယူးယောက်ကစာဆောင်ကဖော်ပြလိုက်တာဖြစ်ပါတယ်အာဂန်နစ္စတန်နိုင်ငံတောင်ပိုင်းဇာဘူးပြည်နယ်ကအချင်းစခန်းတစ်ခုမှာတာလီဘန်အကြမ်းသားတဦးလက်ချက်နဲ့ရဲတပ်ဖွဲ့ဝင်အနည်းဆုံး10ဦးသေဆုံးခဲ့ပြီးသေဆုံးသူတွေထဲမှာအကြီးတန်းတာဝန်ရှိသူ3ဦးပါဝင်တဲ့အကြောင်းအာဖဂန်တာဝန်ရှိသူတွေကဒီကနေ့တနင်္လာနေ့မှာအတည်ပြုလိုက်ပါတယ်။တာလီဘန်အကြမ်းသားကအစောက်တပ်ဖွဲ့ဝင်တဦးထံကနေတိုက်ခိုက်ရေးသုံးရိုင်ဖယ်တနက်ကိုတိတ်တဆိတ်ရယူပြီးတိုက်ခိုက်ခဲ့တာပါ။ရှာအီဆာဖာခရိုင်အချင်းထောင်မှာလုံခြုံရေးအစောက်တပ်ဖွဲ့ဝင်တွေမနေ့တနင်္ဂနွေနေ့နှောင်းပိုင်းဖျားဝှက်ပြုတ်နေချိန်မှာတိုက်ခိုက်ခံခဲ့ရတာလို့လည်းရဲတပ်ဖွဲ့ဝင်တဦးက VOA ကိုပြောဆိုထားပါတယ်။ဒီကနေ့တနင်္လာနေ့မှာထောင်းကလွတ်လာတဲ့ရုရှားတိုက်ခိုက်ကောင်းဆောင်အလက်စီနေဗနီကိုချက်ချင်းပြန်ဖမ်းလိုက်ပါတယ်ခွင့်ပြုချက်မရှိဘဲဆန္ဒပြမှုနဲ့ထောင်းနဲ့ရက်30ကြာခံခဲ့ရပြီးတဲ့နောက်အခုလိုပြန်ပြီးအဖမ်းခံရတာဖြစ်ပါတယ်မော်ဒန်နိုင်ငံမှာမနေ့တနင်္လာနေ့ကအကျင့်ပါတဲ့သမ္မတရွေးကောက်ပွဲမှာသူရှုံးနေပါတယ်လို့မော်ဒိုက်သမ္မတကဝန်ခံလိုက်ပါတယ်သမ္မတအဗ်ဒူလာယာမင်းကသူရှုံးနေတယ်ဆိုတာကိုလက်ခံပြီးအတိုက်ခံကောင်းဆောင်အီဘရာဟင်မိုဟာမက်ဆိုလီကိုအာနာလွှဲပြောင်းရေးကိစ္စအစဉ်ချုံးမွေအောင်လုပ်ပေးသွားမှာဖြစ်တယ်လို့ရုပ်သံကနေဒီကနေ့ပြောကြားသွားပါတယ်ရှင်
။တရင်ချင်းတို့ကိုမတ်တင်ကြီးထိုက်ကပြောပြပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးအတန်လွင့်အင်ဂျင်နီယာကတော့ Vesco Volaric ဖြစ်ပါတယ်။လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်တွေကိုဒီမှာအဆုံးသတ်ပြစီရှင်။ည9နာရီမှာတစ်ခါထပ်ပြီးထုတ်လွှင့်ပေးမယ့်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါ။တော်တာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်ကြရတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်ကျွန်မများတစ်ဆင့်အောင်ပါ။
From Washington, this